သမရဦးမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွေ့ထောင်တာ၄နှစ်စီချမှတ်လိုက်ပါတယ်။အခုချမှတ်လိုက်တဲ့ထောင်တာပြစ်ဒဏ်တွေကိုစစ်ကောင်စီဥက္ကဋ္ဌရှော့ပေါ်အမိန့်ထုတ်ပြန်ပါတယ်။ဒေါက်ဆန်းစုကြည်နဲ့ဦးမြင့်တို့ကိုချမှတ်တဲ့ထောင်တာ၄နှစ်ထဲမှာနှစ်နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငယ်ဆန္ဒဝင်ပေးလိုက်တယ်လို့မြမအတန်ကကြေညာပါတယ်။ကြံနေတဲ့ပြစ်ဒဏ်နှစ်နှစ်ကိုလည်းလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲကြားခံစေဖို့စစ်ကောင်စီဥက္ကဋ္ဌနဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။သူဦးကိုရသသက်ကြီးပုံမှ905ခါခွဲနဲ့ပူတွဲတရားစွဲထားတဲ့အများပြည်သူတင်းကျင်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုအတွေ့သုံးစလုံးကိုအမြင့်ဆုံးထောင်ဒဏ်နှစ်စီနဲ့ဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့ကိုပုံမှ25နဲ့တရားစီတရားစွဲခံထားရတဲ့တဘာဝဘေးရန်ရဲ့ဆရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တယ်ဆိုတဲ့အမှုတွေအတွက်ထောင်ဒဏ်နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုအပေါ်ကန့်ကွက်ကြောင်းဖေဖော်ဝါရီလ9ရက်နေ့23ရက်မှာအနေဒီဖော်လုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်ခုနဲ့ပတ်သက်လို့ပါတီအကြီးအကဲတွေနဲ့သူတို့သုံးစလုံးမှာတာဝန်ရှိတယ်လို့ဆိုပြီးစစ်ကောင်စီကပုံမှန်905ခါခွဲနဲ့တရားစွဲထားတာပါတဘာဝဘေးအမှုကတော့2020ခုနှစ်ရွေးကောက်ပွဲမဲဆွယ်ကာလမှာဥတ္တရတီတီမျိုးနယ်တဲ့ဖြတ်သွားတဲ့အနေဒီမဲဆွယ်ရင်တန်းကိုဒေါက်ဆန်းစုကြည်နဲ့တဝမရဦးမြင့်တို့ကထွက်ပြီးလက်ပြနှုတ်ဆက်ခဲ့တဲ့အတွက်တရားဆွဲဆိုခဲ့တာဖြစ်ပါတယ်ကိုဗစ်ရောဂါစီကံထိန်းသိမ်းချက်တွေထုတ်ပြန်ထားတဲ့အချိန်တွင်လူစုလူဝေးဖြစ်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့သူတို့နှစ်ဦးစလုံးကိုတရားဆွဲခဲ့တာဖြစ်ပါတယ်အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအစဉ်အဆက်အယူခံသွားမယ်လို့တော့စုံစမ်းသိရှိရပါတယ်ဒေါက်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့ဆက်သွယ်ရေးဥပဒေချိုးပေါက်တယ်ဆိုတဲ့အမှုနဲ့ပို့ကုန်တွင်းကိုဥပဒေချိုးပေါက်တယ်ဆိုတဲ့အမှုနှစ်မှုအတွက်ဒီဇင်ဘာ20ရက်နေ့မှာအပြစ်အမိန့်ချမယ်လို့သိရပါတယ်ခင်ဗျာ